တော်ရရှိမှာခင်ဗျာမြန်မာစစ်အစိုးရကမြန်မာနိုင်ငံနေဆက်ဒေသတစ်လျှောက်နဲ့ပြည်တွင်းမှာပါလှုပ်ဆောင်နေတဲ့လူအခွင့်အရေးချိုးဖောက်မှုတွေအားလုံးကိုခြုံကြည့်ရင်မြန်မာစစ်အစိုးရဟာ crimes against humanity လို့ခေါ်တဲ့လူသားလူပေါ်ရာဇဝတ်မှုကျူးလွန်နေရရောက်တယ်လို့ဗြိတိသျှအတိုက်ခံလွှတ်တော်အမတ်တွေကယူဆနေပါတယ်။ဒါကြောင့်လဲဗြိတိန်အတိုက်ခံပါတီကြီးတစ်ခုဖြစ်တဲ့ conservative party ရဲ့လွှတ်တော်အမတ် Nigel Evans ဦးဆောင်ပြီးမြန်မာနိုင်ငံကိုကုလသမဂ္ဂရဲ့စုံစမ်းရေးကော်မရှင်စေလွှတ်နိုင်ဖို့ဗြိတိသျှအစိုးရကဦးဆောင်ပြီးအကောင့်ထဲပေါ်တင်ကြောင်းဗြိတိန်ပါလီမန်မှာဗုဒ္ဓနေ့မနေ့နေ့လယ်ပိုင်းကတင်သွင်းဆွေးနွေးခဲ့ပါတယ်။အခုလိုတင်သွင်းဆွေးနွေးမှုအပေါ်သူတို့အနေနဲ့အကောင့်ဘက်ကိုမျှော်လင့်ထားကြောင်းလန်ဒန်အခြေစိုက် Burma Campaign UK အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာ Miss Anna Robert က RFA ကိုပြောပါတယ်။
Other opposition parties all putting pressure on the British government today for that commission of inquiry.
မြန်မာနိုင်ငံနဲ့ပတ်သက်ပြီးကုလသမဂ္ဂစုံစမ်းရေးကော်မရှင်တရက်ပေါ်ပေါက်လာဖို့အတွက်ဗြိတိသျှအစိုးရကဥဆောင်ပြီးကုလသမဂ္ဂလူညုံရေးကောင်စီမှတင်သွင်းမှုကိစ္စကိုဗြိတိန်အတိုက်ခံပါတီတွေအားလုံးကဖိအားပေးတောင်းဆိုခဲ့ကြပါတယ်။ဒါမဲ့ရက်သက်တပတ်အတွင်းဒါမှမဟုတ်လပိုင်းအတွင်းမှာဗြိတိန်အစိုးရကဒါကိုအကောင့်ထဲဖော်လာပေးလိမ့်မယ်လို့သူတို့အနေနဲ့မျှော်လင့်ထားကြောင်းအန်နာရောဘတ်ပြောဆိုသွားတာပါ။ဗြိတိန်အမတ်တွေကကုလသမဂ္ဂအထူးကိုယ်စားလှယ်အပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေရဲ့လေ့လာတွေးရှိချက်တွေပေါ်အခြေခံပြီးအခုလိုပါလီမန်တွင်တင်သွင်းခဲ့တာပါလို့ပြောလာသူကတော့ Burma Campaign UK အဖွဲ့တွေကပါလီမန်ရေးဆိုင်ရာဆောင်ရွက်နေသူမတ်နန်းဆန့်ပဲဖြစ်ပါတယ်
။ဒီကမ္ဘာကကုလသမဂ္ဂရဲ့အဖွဲ့ထမပါတဲ့ဒီလူ့အခွင့်အရေးကော်မရှင်တို့ဒီ Human Rights Reporter တွေကဘမတီမဆီဆိုရကနေပြီးတော့လူသားချင်းကျူးလွန်တဲ့ပြစ်မှုတွေကိုပြစ်လို့ထားတဲ့ဆွဲတက်တဲ့အထောက်အစပ်စာတမ်းပြစ်ဆုမှုတွေသူတို့စမှာတော်တော်လေးကိုရှိနေပါတယ်။ဒါပေမဲ့ဒီဘလောက်ကြီးတက်တည်ရှိနေပေမဲ့အခုအချိန်ထိမြန်မာပြည်အရင်နဲ့ပတ်သက်ပြီးတော့ကိုဒီစုံစမ်းစစ်ဆေးရေးအဖွဲ့ဆိုတော့ကိုဘာမှဖွဲ့စည်းထားခြင်းမရှိသေးဘူးပြီးတော့ဘာမှဆက်ပြီးတော့လုပ်ဆောင်ခြင်းမရှိသေးဘူးဆိုတော့တွေ့ရတယ်ဒါကြောင့်မို့ဒီပါလီမန်အမတ်တွေကဗြိတိသျှအစိုးရကို United Nation ကိုဒီ Commission of Inquiry စုံစမ်းစစ်ဆေးရေးအဖွဲ့ကိုဖွင့်ပေးဖို့အတွက်တိုက်တွန်းဖို့အတွက်သူတို့ကတောင်းဆိုခြင်းဖြစ်ပါတယ်
ဗြိတိန်အမတ်တွေရဲ့တိုက်တွန်းချက်တွေကဗြိတိသျှအစိုးရကလက်ခံလိုက်ပြီးဆိုတာနဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကပါဒီကိစ္စကိုလိုက်ပြီးထောက်ခံလှုပ်ဆောင်လာနိုင်ပွဲရှိတယ်လို့မတ်နန်းစိန်ကပုံသက်ပါလေ
။ပထမတစ်ဆင့်အနေနဲ့ကဒီဗြိတိသျှအစိုးရကနေပြီးတော့ဒီပြစ်မှုကျူးလွန်နေဆိုတဲ့အချက်နဲ့ပတ်သက်ပြီးတော့ကိုလက်ခံသတ်မှတ်ရမယ်။သူတို့လက်ခံသတ်မှတ်ပြီးတဲ့အခါမှာသူတို့ကနေပြီးတော့ဥဆောင်ပြီးတော့ကုလသမဂ္ဂကိုဆိုတော့ဒီရဖို့ကိုဖြစ်စီပေးဖို့အတွက်သူထပ်ပြီးတော့ဖိအားပေးရမယ်။ဗြိတိသျှအစိုးရကဒါကိုတတ်မှတ်ပြီးတော့ထောက်ခံပြီဆိုလို့ရှိရင်ကျမတို့ EU နိုင်ငံတွေလည်းဆက်ပြီးတော့ထောက်ခံကြတဲ့အများကြီးရှိလာနိုင်တယ်။ဘာဖြစ်လို့ဗြိတိသျှအစိုးရက EU မှာတော်တော်လေးကိုအော်ဆောင်လမ်းမိုးတဲ့အစိုးရတစ်ခုဖြစ်တယ်။တကယ်ပဲမြန်မာပြည်မှာစစ်အစိုးရဟာလူသားချင်းကျူးလွန်တဲ့ပြစ်မှုတွေရာဇဝတ်မှုတွေရှိနေတယ်ဆိုတော့ကိုသူတို့အားလုံးလက်ခံပြီးတော့ကုလသမဂ္ဂကိုတင်ကြတယ်ဆိုလို့ရှိရင်ဒီစုံစမ်းစစ်ဆေးရေးကော်မရှင်ကဖွဲ့စည်းဖို့အတွက်အများကြီးအလားအလာရှိလာနိုင်တယ်
။ဒီလိုအလားအလာတွေကိုမျှော်လင့်ပြီးလှုပ်ဆောင်နေတဲ့တစ်ချိန်တည်းမှာပဲဥရောပသမဂ္ဂ EU ကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့မူဝါဒကိုမပြောင်းလဲတင့်သေးဘူးလို့အန်နာရောဘတ်က RFA ကိုပြောပြပါတယ
်။ the MPs also called on the British government to make sure that the European Union
ဥရောပသမဂ္ဂ EU ရဲ့စီဆိုရတခုတည်းပေါ်ပြစ်မှတ်ထားတဲ့ပြည်ထောင်ခပ်ပိတ်ဆို့မှုတွေကိုလက်ရှိအချိန်မှာဆက်လက်ထားရှိဖို့လိုတယ်လို့ဗြိတိန်အမတ်တွေကသူတို့အစိုးရကိုပါလီမန်မှာတိုက်တွန်းခဲ့ကြောင်းအန်နာရောဘတ်ပြောသွားတာပါဒီအတောအတွင်းဗုဒ္ဓဦးနေ့မနေ့ကတရက်တည်းမှာပဲဗိုလ်ချုပ်မှုရေးသန်းရွှေအကြောင်းစာအုပ်ပြုစုရေးသားနေတဲ့ဘန်နက်ဒစ်ရော်ဂျာနဲ့ဗြိတိန်အမတ်တဦးဖြစ်တဲ့ကယ်ရင်းကော့စ်တို့ပူးတွဲပြီးဗြိတိန်နိုင်ငံတို့တယ်လီဂရက်သတင်းစာမှာရက်ဆက်ကြမ်းကြုတ်တဲ့မြန်မာစစ်အစိုးရပေါ်အရေးယူဆောင်ရွက်နိုင်ဖို့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ပေါ်လာအောင်ဗြိတိသျှအစိုးရကဥဆောင်လုပ်တင်ကြောင်းတိုက်တွန်းရေးသားထားပြန်ပါတယ်။အခုလိုတောင်းဆိုနေကြတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ကုလသမဂ္ဂစုံစမ်းရေးကော်မရှင်ဖွဲ့စည်းနိုင်ခဲ့မယ်ဆိုရင်ကော်မရှင်ရဲ့လေ့လာတွေးရှိချက်တွေပေါ်မူတည်ပြီးအဲဒီကမှတစ်ဆင့်စစ်အစိုးရခေါင်းဆောင်တွေကိုနိုင်ငံတကာရာဇဝတ်ခုံရုံးမှစစ်ဆေးအရေးယူနိုင်ပွဲရှိကြောင်းသိရပါတယ်ခင်ဗျာ။